အမေရိကန်ပြည်ထောင်စုအာလက်စကာပြည်နယ်ရဲ့ဝေဟင်မှာပြန်တန်းနေတဲ့ကားငယ်တစ်စီးအရွယ်အစားရှိတဲ့အရာဝတ္ထုတစ်ခုကိုအမေရိကန်ဘက်ကပစ်ချခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အမိန့်နဲ့ပစ်ချခဲ့တာလို့အင်ဗျူတော်ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲတောင်ကယ်ရိုလိုင်းနားပြည်နယ်ကန်ယိုဒန်အနီးမှာတရုတ်ရဲ့တန်တရားဖြစ်ပွဲထောက်လှမ်းရေးမိုးပြံဘူပေါင်းကိုစစ်တပ်ကပစ်ချခဲ့ပြီးနောက်အခုတခါအေးခက်နေတဲ့အာလက်စကာမြေပြင်ပေါ်မှာပြန်ဝဲနေတဲ့အမည်မသိအရာဝတ္ထုတစ်ခုကိုတိုက်တင်ရင်နဲ့အသုံးပြုပြီးပြစ်ချခဲ့တာပါ။တောက်ကြနေကအင်ဗျူရောသတင်းစာရှင်းလင်းပွဲအတွင်း VOA သတင်းတပ်ကမေးမြန်းရာမှာအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအမြင့်မီတာ 12,000 လောက်မှာပြန်တန်းနေတဲ့မောင်းသူမဲ့အရာဝတ္ထုဟာမြို့ပြလေကြောင်းသွာလာမှုတွေအနောက်အရှက်ဖြစ်နေတာကြောင့်ပြစ်ချခဲ့တာဖြစ်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ဒီရင်ဟာဘယ်ကလာတဲ့ဆိုတာကိုတော့အတည်ပြုလို့မရသေးဘူးလို့ပင်တကွန်စစ်ဌာနချုပ်ကလည်းပြောပါတယ်။ဒီကျင်းဟာအရင်ပြစ်ချခဲ့တဲ့မျိုးပံပူပေါင်းနဲ့ကွာခြားပြီးအရွယ်အစားသိမ်းခဲ့သလိုထိတ်ချုပ်မောင်းနှင်တို့လည်းရောက်ဟန်မတူဘူးလို့ပြောဆိုထားပါတယ်။